ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့စီးရီးယားကအစိတ်တန်ခွင်နဲ့တိုက်ခိုက်မှုကြောင့်အရသာ100လောက်သေဆုံးခဲ့တယ်လို့အပြစ်တင်ပြီးဒါရူလန်နဲ့တိုက်ခိုက်ခဲ့တဲ့စီးရီးယားကိုအမေရိကန်ကပယ်ထိန်တပ်ဒုံးကျည်နဲ့ပစ်ခတ်တုံ့ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်ချိန်ချောက်မှုဖြစ်လာနေပါတယ်။ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ချနေအစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့သလိုဒီလိုလှုပ်ဆောင်တာဟာနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားဝေဟင်မှာရုရှားနဲ့အမေရိကန်စစ်လေယာဉ်တွေကြားမတော်ဆဖြစ်မဲ့ပြဿနာကိုရှောင်ရှားဖို့သဘောတူညီထားတာကိုရုရှားကဆိုင်းငံ့ထားလိုက်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့တောက်ချာနေကုလသမဂ္ဂအရေးပေါ်အစည်းအဝေးမှာဆီးရီးယားအရေးနဲ့ပတ်သက်ပြီးတော့ဆီးရီးယားသမ္မတဘရှားအာဆတ်ကရုရှားကိုအယူလုံနေတာဖြစ်နိုင်တယ်လို့ပြောပါတယ်။သူကဒါရူလက်နက်တွေကိုရုရှားမသိအောင်ဖွက်ထားတာမို့ရုရှားကသူ့ကိုစီရေးအကူအညီတွေပေးနေတာဖြစ်နိုင်တယ်လို့ပြောခဲ့တာပါ။အမေရိကန်စစ်တပ်ကရုရှားနိုင်ငံတဲကိုပယ်ထိန်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးတော့ဒါဟာဆီးရီးယားအစိုးရတပ်တွေကိုအမေရိကန်ရဲ့ပထမဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။